မေရောတာရောတန်ရှင်သောဝိညာဉ်တော်ဤနာမတော်မြတ်၌အာမင်ချစ်တော်စွာသောညီကိုမောင်နှမပေါင်းတို့ဖေဗရူလာ29ရက်နေ့ကြာသပတေးနေ့ကျမ်းစာအတွက်ကတော့တန်လူကာအခန်းကြီး9အခန်းငယ်22ကနေ25အထိအဲဒီကျမ်းပိုက်ကိုကျွန်တော်တို့ဖတ်ကြားထောက်ရှုမှာဖြစ်ပါတယ်လူသားသည်ဒုက္ခများစွာခံရ၍သက်ကြီးဝါကြီးများယဟန်ကြီးကဲများနှင့်ကျန်တဆရာများ၏ညင်းပယ်ခြင်းနှင့်အသေးသတ်ခြင်းကိုခံရလိမ့်မည်သူသည်သုံးရက်မြောက်သောနေ့တွင်ရှင်ပြန်ထမြောက်လိမ့်မည်ဟုမိန့်တော်မူ၏ထို့နောက်ကိုတော်ကမည်သူမဆိုငါနောက်သို့လိုက်လိုလျင်မိမိကိုယ်ကိုညင်းပယ်စေမိမိလက်ဝါးကားတိုင်ကိုလည်းနေ့စဉ်ထမ်းယူ၍ငါနောက်သို့လိုက်စီအကြောင်းမူကားမိမိအသက်ကိုကယ်ဆယ်လိုသောသူသည်အသက်ဆုံးရှုံးလိမ့်မည်ငါအတွက်အသက်ဆုံးရှုံးသောသူသည်အသက်ကိုရလိမ့်မည်လူသည်ကမ္ဘာလောကကြီးတစ်ခုလုံးကိုအုပ်ဆိုးရသောလေမိမိအသက်ဝိညာဉ်ဆုံးရှုံးလျင်အဘယ်အကျိုးရှိမည်နည်းဤဒီကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ပြီသည်ကျေးဇူးတော်ညီကိုမောင်နှမပေါင်းတို့ဒီနေ့ကျမ်းစာဟာအင်မတန်လေးနှစ်တဲကျမ်းပိုက်ဖြစ်မိမိအသက်ကိုကယ်လိုတဲ့သူဟာအသက်ဆုံးရှုံးလိမ့်မယ်အားရကိုကျွန်တော်တို့ဘယ်လိုနားလဲသလဲအခုဖျားမိတရားမိမိမိရဲ့စာဝုနေရေးမိမိရဲ့သားသမီးတွေရဲ့စာဝုနေရေးမိဘဆွေမျိုးတွေရဲ့စာဝုနေရေးမိမိတို့ရဲ့အသက်နဲ့မိမိတို့ဆက်နွယ်နေသောပုဂ္ဂိုလ်တွေရဲ့အသက်ကဲချင်တယ်ကဲချင်တဲ့အခါကျတော့ကဲနိုင်မယ်ထင်လို့ဖရာတရားကိစ္စတွေကိုထားခဲ့ပြတဲ့နောက်စီပွားရေးစာဝုန်နေရေးဒါကိုပဲဥတီလောက်ကြမလို့ရဘူးရဲ့လို့တော့မဟုတ်ဘူးလို့ရမှာပဲသို့တော်လည်းပဲဖရာကိုနောက်ဖြစ်ထားပြတဲ့နောက်ကြံတဲ့အရာကိုပဲမအိပ်မနေမစားရမတော့ရမအိပ်ရလုံနေတယ်ဒါမိမိအသက်ကိုကယ်ဆယ်ဖို့လုံနေတဲ့သူကအသက်ဆုံးရှုံးလိမ့်မယ်ကျွန်တော်တို့ခုနေကြည့် COVID virus 19 corona virus 19ပေါ့လေနာမည်အဲ့ဒါပြန်ပေးတယ်အရင်တော့ကတော့ corona virus နောက်တော့ Wuhan virus အသက်ပြန်ပေးတယ်ကဲဘယ်မှာရောအင်မတန်တော်တပါတယ်ဆိုတဲ့ဆေးပညာရှင်တွေအင်မတန်ကြွယ်ဝချမ်းသာပညာရှိပါတယ်လို့သိပ္ပံပညာတိုးတက်ပါတယ်ဆိုတဲ့တကယ်ကိုချမ်းသာကြွယ်ဝတိုးတက်နေတဲ့သူပြီးတားဆီးလို့ရပြီလားခုနေ့ခုချိန်ထိဒီယောဂသစ္စာပြန့်ပွားနေတဲ့ယောဂသစ္စာတားလို့မရဘူးခုကိုလည်းဆေးမရှိဘူးလူသားတွေကတယောက်မှဒီယောဂကိုပျောက်ကင်းအောင်ကုနိုင်တဲ့ဆေးမပေါ်တတ်သေးဘူးမပေါ်နိုင်သေးဘူးဘယ်သူကလူသားတယောက်မှတားဆီးလို့မရဘူးကဲလှုပ်ကြအောင်ဘယ်လိုလှုပ်ကြမလဲဒါစဉ်းစားစရာအချက်လေးတစ်ခုကျွန်တော်တို့စဉ်းစားကြရမှာဖြစ်ပါဒါကြောင့်ဒီချိန်ဒီခါမှာမိမိအသက်ကိုကယ်ဆယ်သောသူသည်အသက်ဆုံးရှုံးလိမ့်ငါအတွက်အသက်ဆုံးရှုံးသောသူသည်အသက်ကိုရလိမ့်မည်ဖေအားအတွက်ကောင်းမှုကုသိုလ်ပါရမီအတွက်ပင်ပန်းယုံနေမကသေးဘူးအသက်ပါအောင်ပေးလိုက်တတ်တဲ့သူတွေအဲ့ဒီသူတွေအသက်ရလိမ့်မယ်အသက်ရှင်လိမ့်မယ်အသက်ရှင်လိမ့်မယ်ခန်းငယ်25မှာလူသည်ကမ္ဘာလောကကြီးတစ်ခုလုံးကိုအုပ်ဆိုးရတော့လဲပဲမိမိအသက်ဝိညာဉ်ဆုံးရှုံးလင်ဘာအကျိုးရှိမှာလဲဒါလည်းပဲကြီးမားတဲ့သတိပေးချက်ဖြစ်ပါတယ်အမေရိကရောဥရောပရောအာရှရှိတဲ့တိုက်တိုက်ကြီးတွေအားလုံးကမ္ဘာကြီးတစ်ခုလုံးမှာအုပ်ဆိုးရတဲ့အကြီးဆုံးသူတယောက်ရှိတော့မရှိဘူးပေါ့လေရှိသည်ထောင်ဖြစ်သည်ထောင်အဲ့ဒီလူဟာဒီလောက်တော့မှဩဇာအာဏာချမ်းသာပါဝါရှိလို့ရှိပေမဲ့လို့မိမှရှိတဲ့အသက်ဝိညာဉ်တစ်လုံးဒီတူတော်တဲ့လောကသက်တာလေးမှာဝိညာဉ်နဲ့ဆိုင်တဲ့ရိခါတွေမစုစည်းမိလို့အသက်ဝိညာဉ်တစ်လုံးဆုံးရှုံးသွားရင်မိမိရဲ့ကြွယ်ဝမှုတွေပိုင်ဆိုင်မှုတွေဩဇာအာဏာတွေဘာမှအတိတ်ပဲမရှိတော့ရေခဲကိုမိနဲ့တို့လိုက်လို့အားလုံးရေပျော်သွားမယ်အမြဲတမ်းစဉ်းစားဖို့ကောင်းတဲ့အချက်ဖြစ်ပါလေ။ချစ်စွာသောညီကိုမောင်နှမပေါင်းတို့နောက်တစ်ချက်စဉ်းစားဖို့အတူတူကစဉ်းစားဖို့ကဘာလဲဆိုတော့ ဒီဝါတွင်ကာလမှာကျွန်တော်တို့တွေဘာတွေလှုပ်တင်တယ်လဲဝါတွင်ကာလမှာကျွန်တော်တို့အချိန်ယူပြီးတဲ့နောက်မိမိရဲ့ခေါ်တော်မူခြင်းကိုပြန်စင်စားရမယ်အချိန်ဖြစ်ပါခေါ်တော်မူခြင်းဆိုတာအမျိုးမျိုးရှိတယ်ဘုံကြီးဖြစ်အောင်ဖျားခေါ်တဲ့လူရှိတယ်လို့အိမ်တော်တဲ့ဘုရားနဲ့ဖျားခေါ်ထားတဲ့သူရှိတယ်ကျောင်းဆရာဆရာမဆရာဝန်သူနာပြုမိမိရဲ့ခေါ်တော်မူခြင်းတွေကတယောက်နဲ့တယောက်မတူကြအများကြီးရှိဒါကြောင့်မိမိရဲ့ခေါ်တော်မူခြင်းရဲ့တမိုင်းလေးကိုပြန်လဲသုံးသစဉ်းစားရမယ်အချိန်ကာလတစ်ခုဖြစ်တယ်အင်မတန်မှအံ့ဩဖို့ရတွေ့လိမ့်မယ်အချိန်ရှိရှိသလိုမိမိရဲ့ခေါ်တော်မူခြင်းစတင်ဖြစ်ပေါ်ခြင်းကဆက်ပြီးတော့အခုပြစ္ဆုတ်ပံချိန်အထိလျှောက်လန်းခဲ့တဲ့ခီးစဉ်တစ်လျှောက်လို့မိမိရဲ့ခေါ်တော်မူခြင်းခီးစဉ်တစ်လျှောက်လေးလေးနက်နက်ပြန်စဉ်းစားဖို့အချိန်ကာလဖြစ်တယ်ခေါ်တော်မူခြင်းတိုင်းဟာဖခင်ရဲ့အစီအစဉ်ဖြစ်တယ်ဖျားသခင်ကယခုလက်ရှိဘဝသို့မဟုတ်ယခုလက်ရှိခေါ်တော်မူခြင်းကိုဘယ်လိုစတင်ပြီးတဲ့နောက်လမ်းဖွင့်ပေးတယ်လဲခေါ်ခဲ့တယ်လဲတင်ပို့ပေးတယ်လဲဒီလမ်းကြောင်းပေါ့ဘယ်လိုကျွန်တော်တို့နဲ့အတူသူကလျှောက်လန်းခဲ့တယ်လဲလျှောက်နေတယ်လဲဆိုတာလည်းပဲထောက်ရှုစဉ်းစားသုံးသပ်ဖို့ဖြစ်တယ်အဲလိုထောက်ရှုလို့ရှင်ဖျားရဲ့လက်တော်ဖျားရဲ့စီမံမှုနဲ့ဖျားရဲ့ပါဝင်လျှောက်လန်းမှုကိုကျွန်တော်တို့အံ့ဩဝေရတွေ့ရှိနိုင်မှာဖြစ်ပါဒီဝါတွင်အချိန်မှာမိမိရဲ့ခေါ်တော်မူခြင်းကိုပြန်လည်စဉ်းစားပြီးရှေ့ဆက်ပြီးတော့နောက်ခီးစဉ်ဖခင်ရဲ့အလိုတော်တိုင်းဆက်လျှောက်နိုင်ဖို့အတွက်ပူဇော်ရမယ်ဆုတောင်းရမယ်ဝါရှောင်ချိုးကြံအလှူဒါနတွေပေးရမယ်အဲ့ဒါတွေကိုစဉ်းစားစီခြင်းနဲ့ဒါဆိုရင်အနာဂတ်လမ်းမှာပိုပြတဲ့နောက်ကျေးဇူးတော်နဲ့လျှောက်လန်းနိုင်မှာဖြစ်ပါတယ်နောက်တစ်ချက်ဒီနေ့ကျမ်းစာကနေသခင်စုဘာတောင်းဆိုသလဲကနေ့ကျမ်းစာကနေသခင်စုဘာအကြံပြုတယ်လဲဘာတောင်းဆိုတယ်လဲဆိုတော့နံပါတ်1မိမိရဲ့နေ့စဉ်ကားတိုင်းကိုစိတ်ပါလက်ပါထမ်းပြီးခံယူပါနံပါတ်2နောက်ပြီးတော့ကားတိုင်းထမ်းပြီးတဲ့နောက်သူ့နောက်ကိုဒီဇိုင်းမှမှလိုက်ပါပါလို့ပြောတာမိမိရဲ့ကားတိုင်းကိုထမ်းပြီးသူ့နောက်သခင်ခရစ်တော်နောက်လိုက်ခြင်းဆိုတာကတော့ဘာလဲမိမိရဲ့အလိုဆန္ဒကိုညှင်းပယ်ပြီးဖျားရဲ့အလိုဆန္ဒကိုဦးစားပေးခြင်းနေ့စဉ်သက်တာကိုရှင်းတန်ခြင်းဆိုတာကားတိုင်းကိုထမ်းခြင်းပဲဖြစ်ပါလေ။ဒါကြောင့်ကိုယ်လိုဆန္ဒနဲ့ဖျားအလိုဆန္ဒကိုဘယ်လိုခွဲခြားသိနိုင်မလဲဆိုလို့ရှိရင်တစ်ခုခုလှုပ်တော့မယ်ပြောတော့မယ်ဆိုလို့ရှိရင်မိမိကိုယ်ကိုမိမိအမြဲတမ်းပြန်မေးပါ။ဒီရင်ဦးဆုံးအကယ်၍သခင်စုငါနေရာမှာရှိခဲ့သည်ရှိတော်သူဘယ်လိုလုပ်မလဲသူဘယ်လိုပြောမလဲသူဘယ်လိုတုတ်ပြန်မှုပေးမလဲဆိုတဲ့အတွေးမျိုးကိုတွေးပြီးမှလှုပ်ဆောင်ချက်များကိုကောင်းချက်ပေါ်ပါတခါတလေမိမိရဲ့စိတ်ဆန္ဒနဲ့သခင်စုရဲ့အလိုတော်နဲ့ဟာတထထဲဖြစ်တတ်ပေမယ့်လို့အခါများစွာဆန့်ကျင်ဘက်သူဖြစ်တတ်အဲလိုဆန့်ကျင်ဘက်ဖြစ်လာလို့ရှင်ကားတိုင်းပုံပေါ်လာတယ်မိမိရဲ့အလိုကိုညှင်းပယ်ပြီးတော့နောက်ဖျားတဲ့အလိုတော်အတိုင်းပြောဆိုနေထိုင်သွားလာခြင်းဟာကားတိုင်းကိုထမ်းရင်ခရစ်တော်ကိုနောက်လိုက်ခြင်းဖြစ်ပါအချိန်တော်တော်များများကကျွန်တော်တို့တွေကားတိုင်းကိုထမ်းနေကြရတာကြီးပဲဖြစ်ပါဆိုကြံဝါရှောင်းအသားရှောင်းစုတောင်းအလှူဒါနပေးခြင်းအလုပ်တွေဟာကားတိုင်းကိုထမ်းတဲ့အလုပ်တွေဖြစ်ပါမိမိကားတိုင်းကိုနေ့တိုင်းထမ်းပြတဲ့နောက်သခင်ဆိုနောက်ကိုလိုက်မှတာလင်ကောင်းရာမွန်ရာနေရာကိုရောက်မယ်ဆိုတာကိုတော့ထပ်မံပြတဲ့နောက်သတိပေးခြင်းပါလေလို့နောက်ဆုံးချက်အနေနဲ့เนาะဝေမြထောက်ရှုခြင်းတာကဘာလဲဆိုတော့သခင်ယေရှုရဲ့နောက်ကိုလိုက်ခြင်းဆိုတာဘာလို့ဆိုလို့ဒါလဲသခင်ယေရှုရဲ့နောက်ကိုလိုက်ခြင်းဆိုတာကားတိုင်းထမ်းပြီးတဲ့နောက်သခင်ယေရှုရဲ့လမ်းညွှန်မှုအတိုင်းသွားခြင်းပဲဖြစ်ပါတယ်သခင်ယေရှုရဲ့နောက်ကိုလိုက်ခြင်းဆိုတာနံပါတ်1သခင်ယေရှုကိုအတူယူခြင်းသခင်ယေရှုထားသောစိတ်ဓာတ်သခင်ယေရှုရှင်သန်သောသက်တာဒါတွေကိုထောက်ရှုပြီးတဲ့နောက်ဒီတိုင်းကိုမှီနေတဲ့လောက်ပေါ့လေတန်နေတော့သခင်စုအသက်တာအတူယူရှင်တန်ခြင်းဖြစ်တယ်နောက်တစ်ခုကဘာလဲဆိုတော့ကသခင်စုရဲ့သွန်သင်ချက်နှုတ်တော်ထွက်စကားအတိုင်းသခင်စုရဲ့လမ်းညွှန်မှုသွန်သင်မှုဆုံးမမှုလမ်းညွှန်မှုအတိုင်းနော်သူရဲ့နှုတ်ကပတ်တော်အတိုင်းမိမိရဲ့အသက်တာကိုရှင်တန်ခြင်းဟာသခင်ခရစ်တော်ရဲ့နောက်ကိုလိုက်ခြင်းပဲဖြစ်တယ်နောက်တတရတစ်ချက်အနေနဲ့ကဘာလဲဆိုတော့သခင်စုနဲ့အမြဲတမ်းရှိခြင်းဘာလို့ဆိုလိုတာလဲဖခင်တရားဆုတောင်းခြင်းကိုရမြဖူးခြင်းစိတ်ပြီးစိတ်ချင်း ကိုရမြပင်းခြင်းမစ္စတရားတော်နဲ့ပါဝင်ခြင်းသခင်ခရစ်တော်နဲ့အမြဲတမ်းပေါင်းစည်းနေခြင်းဆိုတဲ့အသက်တာဒီသူ့နောက်လိုက်ခြင်းပဲဖြစ်ပါဒါကြောင့်ဒီအတိုင်းပဲဝါရင်းချိန်မှမကသေးဘူးဖြစ်နေလို့ရှိရင်အမြဲတမ်းမိမိရဲ့နေစဉ်ကားတိုင်းကိုထမ်းပြီးတော့နောက်သခင်ဆုရဲ့နောက်ကိုအမြဲတမ်းကျွန်တော်တို့လိုက်နိုင်ကြရလေအောင်ကိုရရှင်ထံလူတဲ့ကျေးဇူးတွေကိုကျွန်တော်တို့တောင်းခံကြပါစို့လို့အားလုံးကိုတိုက်တွန်းရင်းနဲ့ဖျားရှင်သည်သင်တို့အရောက်တိုင်းကိုကောင်းချီးပေးပါစေလို့ဆန္ဒပြုဆုတောင်းပေးပါရစေ။